မရိကန်နိုင်ငံဝန်ကြီးအန်တိုနီဘလင်ကင်ဟာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့လာမယ့်သတင်းပတ်တဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာတွေ့ဆုံချိန်မှာယူကရိန်းနဲ့ဂါဇာအရေးကိုအဓိကဆွေးနွေးသွားမယ်လို့မရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမတ်လ29ရက်ဗိုလ်တော်ဦးနဲ့မှာသတင်းထုတ်ပြန်ပါတယ်။ယူကရိန်းအတွက်အထောက်ပံ့နဲ့ဂါဇာမှာပြည်ပခါတွေတိုးမြင့်လာနေတာကိုတားဆီးနေမယ့်ကိစ္စတွေပါဝင်တခြားအရေးကြီးကိစ္စတွေကိုဆွေးနွေးသွားမယ်လို့နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူမက်ထရူးစ်မေလာကသတင်းတောက်တွေကိုပြောပါတယ်။အစ္စရေးနဲ့ဟာမတ်ကြအမြဲတမ်းပြည့်ရက်ဖို့အတွက်ပြင်သစ်ကထောက်ခံထားပြီးအစ္စရေးရဲ့အဓိကမဟာမိတ်အမေရိကန်ကလည်းမွတ်စလင်ဥပုပ္ပလအတွင်းပြစ်ခတ်ရေးစိတ်တောက်ဆိုတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမကြားသေးခင်ကပဲဗီဒီယိုအနာသုံးမကန့်ကွက်ခဲ့လို့အတည်ပြုနိုင်ခဲ့ပါတယ်။ပြောရေးဆိုခွင့်ရှိသူမက်ထရူးမေလာရဲ့ဗိုလ်တော်နေကသတင်းတောက်တွေကိုဖိကြားချက်ထဲမှာအစ္စရေးနဲ့ဟာမတ်ကြကတရားခံပြည်လို့ရေးသဘောတူညီချက်ရဖို့ဖြစ်နိုင်ခြေရှိနေသေးကြောင်းလဲပါဝင်ပါတယ်။ဂါဇာတောင်ပိုင်းအီဂျစ်နယ်စပ်ရာဖာကိုအစ္စရေးဘက်ကအကန့်အသတ်ဆစ်ဆေးလုပ်ရင်ဟာမတ်စ်လက်ကျန်တပ်မှုတွေကိုဖယ်ရှားနိုင်မလားဆိုတဲ့မေးခွန်းကိုလည်းအဲ့ဒီလိုယုံကြည်ထားတယ်လို့ပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြန်လည်ဖိကြားခဲ့ပါတယ်ခင်ဗျာ။